ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျောင်းဦးကြီးရဲ့လိင်မှုဆိုင်ရာစော်ကားမှုခံရတယ်လို့တိုင်ကြားခဲ့တဲ့ဆယ်ကျော်သက်ကျောင်းသူလေးကိုမိရှုတတ်ဖို့ကြိုးစားမှုမှာပါဝင်နေသူ16ဦးကိုဘင်္ဂလားဒေ့ရှ်ရဲတွေကဗုဒ္ဓဘူးနေမှာတရားစွဲဆိုလိုက်ပါတယ်။ကျောင်းဦးစီရတ်ဦးဒူလာရဲ့လောက်ရက်ကိုတိုင်ကြားခဲ့ပြီးတဲ့ရက်ပိုင်းတွင်မှာပဲအသက်19နှစ်အရွယ်နုစရတ်ဂျဟန်ရာဖီကိုသူတက်ရောက်နေတဲ့အစ္စလာမ်ကျောင်းခေါင်းမိုးပေါ်မှာဓာတ်ဆီလောင်းမိရှုတတ်ဖြစ်ဖို့အတွက်ဧပြီလ6ရက်နေ့ကစ조사ခဲ့ကြတာဖြစ်ပါတယ်။တိုင်ကြားချက်အရရဲကဖမ်းဆီးတာခံရတဲ့ဒေါ်လာကထောင်ထဲကနေရာဖီကိုတပ်ပစ်ဖို့အတွက်ညွှန်ကြားခဲ့တာဖြစ်ကြောင်းရဲကပြောပါတယ်။တိုက်ခိုက်သူတွေကရာဖီကိုကြောင်းခေါင်းမိုးပေါ်ဖျားယောင်းခေါ်ဆောင်သွားပြီးသူ့တိုင်ကြားချက်ပြန်ပယ်ဖြတ်ပေးဖို့ပြောပေမဲ့သူကငြင်းဆန်ခဲ့တဲ့နောက်သူ့ကိုမီးတင်ရှို့ခဲ့တာဖြစ်ပါတယ်။ရာဖီယာမီးရှို့ခံရပြီးရဲတိတ်မကြခင်မှာပဲတေဆုံးခဲ့ရတာပါ။တိုက်ခိုက်မှုမှာပါဝင်တယ်လို့အဆစ်ဆွဲခံရသူတွေကလူတက်မှုကိုကိုကူကိုတတ်တည်မှုပုံစံဖြစ်အောင်လှုပ်ဆောင်ခဲ့ပေမဲ့ရာဖီကသူတေဆုံးသွားတဲ့ဧပြီလ10ရက်မတိုင်ခင်မှာအဖြစ်မှန်ကိုပြောကြားနိုင်ခဲ့တာပါရာဖီရဲ့တေဆုံးမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဟွန်းဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးလိင်မှုဆိုင်ရာစော်ကားမှုတွေကိုအရေးယူဖို့တောင်းဆိုမှုတွေတိုးမြင့်လာခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကလည်းဒီမှုမှာပါဝင်ပတ်သက်သူမှန်သမျှထိုက်တဲ့နဲ့ပြစ်ဒဏ်ပေးမယ်လို့ကြေညာပေးခဲ့တာပါ